Welcome to the Voice of America in Burmese.
မင်္ဂလာနေ့စံဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ် February 17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနမီတာ1925/32နဲ့လိုင်းလံ190ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါအာဖဂန်နစ္စတန်နိုင်ငံကထောက်လှမ်းရေးအေဂျင်စီဝန်ထမ်း၄ဦးတို့ကလုပ်ဖော်ကင်ဘက်16ဦးကိုဖျက်သတ်ပြီးတာလီဘန်နဲ့ပူးပေါင်းသွားပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာမြန်မာအစိုးရကဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုမတရားအသိမ်းကနေပယ်ဖျက်ပေးလိုက်ပြီဖြစ်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်နဲ့အတူဒီမြန်မာရွှေတူးပေါ်ရေးလုပ်ငန်းနဲ့ပတ်သက်တဲ့အထူးအစီအစဉ်မှာတော့
ကျွန်တော်တို့ရွှေတူးတာကတော့ဒါမြေအောက်တူးပေါ်ရေးစနစ်ပေါ့ပတ်ဝန်းကျင်ပစ္စည်းမှုအနည်းဆုံးအထူးကိမှုအနည်းဆုံးဖြစ်တဲ့နေပေါ့ရွှေကြောတွေတည်ရောက်တဲ့ဒီစနစ်ပေါ့ရွှေကြောတွေရောက်တဲ့အချိန်ကျမှလားအဲ့ဒီအကြောတွေ
သတင်းတွေအပြီးမှာစက်တိုက်တင်ဆက်သွားဖို့ရှိပါတယ်ဒါအပြင်မြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတလားထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ
အာဖဂန်နစ္စတန်မြို့သားထောက်လှမ်းရေးအေဂျင်စီဝန်ထမ်း၄ဦးကလုပ်ဖို့ခိုင်ပဲ16ဦးကိုတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်တောင်ပိုင်းဟဲလ်မန်ပြည်နယ်တွင်းကတာလီဘန်သဘုံတွေနဲ့ပူးပေါင်းမှုထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂီရစ်မြို့နယ်တွင်းကအာဖဂန်ဗဟိုထောက်လှမ်းရေးဌာန NDS နဲ့တွဲရဲအဆောက်အုံမှညအချိန်မတော်အတွင်းလူရဲတိုက်ခိုက်မှုဖြစ်ခဲ့တာလို့လုံခြုံရေးသတင်းရှင်းမြစ်က VOA ကိုဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။အတွင်းလူတွေတိုက်ခိုက်နေကြချိန်မှာပဲတာလီဘန်တွေကလည်း NDS ဌာနကိုတိုက်ခိုက်ခဲ့ပြီးအာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအပြင်းအထန်ဖြစ်ခဲ့တာလို့ပြည်내အစိုးရပြောခွင့်ရအိုမာဇဝက်ကပြောပါတယ်။နှစ်ဖက်စလုံးမှာအကြဆုံးများတယ်လို့သူကပြောပေမဲ့လို့တည်ဆုံးသူအရေးအတွက်ကိုတော့မပြောပါဘူး။အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတာလီဘန်တို့ကသူတို့လက်ချက်ဖြစ်တယ်လို့လည်းဝန်ခံထားပါတယ်။ကြဆုံးခဲ့တဲ့အာဖဂန်ဝန်ထမ်းတွေကတော့ဟဲလ်မန်ပြည်နယ်တွင်က NDS အတွက်လှုပ်လှုပ်နေတဲ့ဆိုဂရန်အဖွဲ့ခွဲကဖြစ်ပါတယ်။အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့တဲမှာတာလီဘန်ကိုထောက်ခံသူတွေတာလီဘန်ဘက်တော်သားတွေကအချင်းချင်းတိုက်ခိုက်မှုတွေရှိနေတာပါ။ဒါပေမဲ့လို့လည်းဗဟိုထောက်လှမ်းရေးအေဂျင်စီ NDS နဲ့ဆက်ဆက်အဖွဲ့အစည်းတွေမှာတော့ဒါမျိုးတိုက်ခိုက်မှုကရှားတော့ရှားပါဖြစ်ပါလေရှင်
။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမှာလူ82ဦးလိုက်ပါစီးနင်းလာတဲ့ခီးစဲတင်လင်းပြတ်ကျခဲ့တယ်လို့ရုရှားနိုင်ငံပိုင်မီဒီယာကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အသက်ရှင်နိုင်ဖို့အခွင့်အလမ်းတော့မရှိတော့ဘူးလို့အရေးပေါ်ဌာနကိုကိုးကားပြီးတော့ Interfax သတင်းအေဂျင်စီကဖော်ပြပါရတယ်။တက်တန်း9နှစ်ရှိဖြစ်တဲ့လင်းကဒူမိုဒီဒူဘိုကနေပြန်တမ်းပြီးမိနစ်ပိုင်းအကြာမှာရေဒါကနေပျောက်သွားကြောင်းလင်းပြန်တမ်းမှုတွေကိုခြေရာခံတဲ့ Flight Radar 24ကဖော်ပြထားပါတယ်။ Saratov လေကြောင်းလိုင်းကစီမံခန့်ခွဲတဲ့ AN-148 ဂျက်လေယာဉ်ကမြို့တော်မော်စကိုရဲ့ဒုတိယအကြီးဆုံးလေစိတ်ဒူမိုဒီဒူဘိုကနေအော့စ်မြို့ကိုအသွာမော်စကိုမြို့ရဲ့အရှေ့တောင်ဘက် 80 ကီလိုမီတာကအဂူနိုဗိုအနီးမှာပြတ်ကျခဲ့တာပါ။ခီးတဲ့65ရောက်တဲ့လင်းအမှုတန်း6ဦးလည်းအဲ့လေမှာလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ
။ Israel နိုင်ငံဟာ American ပြည်ထောင်စုရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့အကြောင်းနောက် Iran ထောက်ပံ့ထားတဲ့ Syria အစိုးရတပ်တွေ Syria တောင်ပိုင်းပြည်သူစစ်တွေရဲ့ရန်ကို Israel အနေနဲ့ခုခံကာကွယ်ပိုင်ခွင့်ကိုလည်း American ကထောက်ခံတယ်လို့သမ္မတအင်ဂျီရောပြန်ကြားရေးရရှိကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ Israel က Syria နိုင်ငံထဲမှာရှိတဲ့အီရန်နဲ့ဆီးရီးယားပြစ်မှတ်ဒါဇင်ပေါင်းများစွာကိုမနေ့စနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုကြေညာတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံထဲမှာအီရန်ကထောက်ခံပေးထားတဲ့စခန်းတွေကိုစီးနင်းဝင်ရောက်ပြီးပြန်လာတဲ့အစ္စရေးစစ်လေယာဉ်ကိုလေကြောင်းရန်ကာကွယ်ရေးလက်နက်နဲ့ပစ်ချခဲ့ပြီးတဲ့နောက်အစ္စရေးကလေကြောင်းကနေတိုက်ခိုက်တာဖြစ်ပါတယ်။တောက်ချနေနှောင်းပိုင်းဒုံကတော့ဆီးရီးယားနိုင်ငံထဲကနေပြစ်လွတ်လိုက်တဲ့အဝေးရင်ဒုံတစင်အစ္စရေးနယ်နိမိတ်ထဲကိုဝင်ရောက်လာပြီးတဲ့နောက်ပြစ်ချလိုက်ရတယ်လို့အစ္စရေးကအစိုးရဘက်မှပြောကြားခဲ့ပါတယ်။အီရန်နဲ့သူ့ရဲ့မဟာမိတ်တွေအနေနဲ့ရန်လိုတဲ့လုပ်ရက်တွေကိုရပ်တန့်ပြီးဒေသရင်းငြိမ်းချမ်းရေးကိုဥတီဖို့သမ္မတအင်ဂျီရောရဲ့ကြီးညာချက်ထဲမှာပြောဆိုထားပါတယ်ရှင်
။ အီဂျစ်နိုင်ငံတဝန်ပြီးခဲ့တဲ့တရင်ဘက်ကစတင်လိုက်တဲ့တံပြန်အကြမ်းဖက်မှုစစ်ဆင်ရေးကြီးအတွက်မှာစစ်သွေးကြော16ရောက်သေဆုံးပြီးတော့30ကျော်ဖမ်းဆီးလိုက်တယ်လို့အီဂျစ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အီဂျစ်နိုင်ငံတဝန်မှာရှိတဲ့အကြမ်းဖက်သမားတွေနဲ့ရာဇဝတ်ဂိုင်းတွေကိုပြစ်မှတ်ထားပြီးတော့ဒီစစ်ဆင်ရေးကိုလှုပ်ဆောင်ခဲ့ရလဲဖြစ်ပါတယ်။ဒါပြင်မော်တော်ယာဉ်တွေလက်နက်တိုက်တွေစစ်တော်ရေးစခန်းတွေနဲ့တရားမဝင်ဘိန်းဆိုင်ခင်းတွေကိုပြင်ပထားတိုက်ခိုက်ခဲ့တယ်လို့လည်းအီဂျစ်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးတမာရီဖာကပြောကြားကြောင်းရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီစစ်စင်ရေးဟာကျေပြတ်ပြီးတော့စစ်တပ်ရောရဲတပ်ဖွဲ့တွေပါပါဝင်တယ်လို့အီဂျစ်စစ်တပ်ကတောက်ကြနေကနိုင်ငံပိုင်ရုပ်သံကနေကြေညာခဲ့ပါတယ်။ဒီစစ်စင်ရေးကိုတော့မနစ်ကစူဖီဘလီမာဝတ်ပြုစုတောင်းသူ311ယောက်တေဆုံးခဲ့တဲ့စစ်သည်ရရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့ Sinai ဒေသကိုအဓိကပြစ်မှတ်ထားပြီးတော့လှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဗီတိန်နိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်တို့ဒီကနေ့နေပြည်တော်မှာဆွေးနွေးကြပါတယ်။မြန်မာနိုင်ငံကနေနေရွှန့်ခွာသွားသူတွေကိုပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေ၊နောက်ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။ရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိနဲ့မြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဗီတိန်နိုင်ငံကဆောင်ရွက်နေတယ်လို့မနေ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတဲ့နောက်မှာဗီတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆင်ကပြောဆိုထားသလိုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလဲ Writers သတင်းထောက်နှစ်ဦးဖမ်းခံထားတဲ့ကိစ္စပြောမယ်လို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးနောက်မှာတော့ဗီတိန်နိုင်ငံခြားရေးဝန်ကြီးကရခိုင်ပြည်နယ်ကိုခီးဆက်ပါတယ်။ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ့်တချီထွက်ပြေးခဲ့ကြတာဖြစ်ပြီးဒီလူတွေကိုပြန်လည်စီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူထားပါတယ်။ဒါပေမဲ့ပြန်လည်စတင်လက်ခံမဲ့ဇန်နဝါရီလနောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းသည့်မဖြစ်သေးတဲ့အတွက်ဆိုပြီးရိုဟင်ဂျာတွေဌာနပြန်ရေးကိုဆိုင်းငံ့ထားတာဖြစ်ပါတယ်ရှင်။
ငင်းပေါ်စရာရွှေပြောင်းချေချနေထိုင်မှုအစီအစဉ်ရအမေရိကန်ပြည်ထောင်စုကဒုက္ခသည်အဖြစ်ရောက်ရှိလာခဲ့တဲ့ကမ္ဘောဒီးယားနိုင်ငံသားအထောက်အများများကိုပြန်ပို့ဖို့သဘောတူညီချက်ကိုပြန်စတင်နိုင်ဖို့အတွက်အမေရိကန်နဲ့ကမ္ဘောဒီးယားနိုင်ငံတို့သဘောတူညီမှုရခဲ့ကြပါတယ်။ဆိုရနှစ်ခုကြာသဘောတူညီမှုအရအမေရိကန်ကနေကမ္ဘောဒီးယားနိုင်ငံကို2002ခုနှစ်ကစတင်ပြီးတော့ကမ္ဘောဒီးယားနိုင်ငံသားရာပေါင်းများစွာပြန်ပို့နေတာကိုကမ္ဘောဒီးယားဆိုရကမနစ်ကလက်မခံပဲရဆိုင်ခဲ့တဲ့အတွက်ဒီအစည်းအဝေးဟာရဆိုင်သွားခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကလည်းဒါကိုတုံ့ပြန်တဲ့အနေနဲ့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့တောက်ကြနေကတော့ဒီလိုတားမြစ်ထားတာကိုပြန်ရုပ်သိမ်းဖို့ကမ်းလှမ်းချက်ကိုကမ္ဘောဒီးယားအာဏာပိုင်တွေမလွန်ဆန်နိုင်ဘဲနဲ့အလျှော့ပေးခဲ့ရပါတယ်။ကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဆော့ခန်းနဲ့အမေရိကန်ကောင်စုလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးကော့စီရစ်တို့တွေ့ဆုံပြီးတဲ့နောက်မှာဒီသဘောတူညီချက်ပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးဌာနညင်ကြားမှုဖက်ပနစ်ကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့ရေဘူးရအဖင်သူတို့နိုင်ငံသားတွေကိုပြန်လည်လက်ခံဖို့တာဝန်တွေကိုပြည့်မီခဲ့တယ်လို့လည်းပြည်ထောင်စုဝန်ကြီးဆော့ခန်းကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ကိစ္စရဲ့အားလုံးကိုအသေးချာဆွေးနွေးဖို့လိုတယ်လို့လည်းသူ့ဘက်ကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့ဘဝအသက်မှာကောင်းကောင်းမွန်မွန်စတင်ပြီးတော့ကမ္ဘောဒီးယားလူမှုအတိုင်းအဝိုင်းမှာလည်းအောင်အောင်မြင်မြင်ပေါင်းစပ်နိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့ဗန္ဒာရေးရပုံမထောက်ပံ့ပေးဖို့ကိုလည်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးကတောင်းဆိုခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုမြောက်ကိုရီးယားနိုင်ငံပျုံယန်မြို့တော်ကိုလာရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဖိတ်ကြားလိုက်တာဟာဆိုရင်မြောက်ကိုရီးယားအစိုးရဘက်ကနျူကလ িয়ার လက်နက်အစီအစဉ်တွေဆွတ်လွှတ်ရေးအစွမ်းကုန်ဖိအားပေးဖို့ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့တန်တမာရေးကြိုးပမ်းမှုတွေကိုခက်ခဲရှုပ်ထွေးသွားစေနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကညီမဖြစ်သူကင်ယိုဂျန်ကတဆင့်တောင်ကိုရီးယားသမ္မတကိုဖိတ်ကြားလိုက်တာဖြစ်တယ်လို့မနစ်စနေနေ့ကတောင်ကိုရီးယားသမ္မတယုံကပြောဆိုထားပါတယ်။ဆောင်းရသည့်အိုလံပစ်ပွဲတော်ကိုလာရောက်တဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဝင်အဖြစ်နဲ့ကင်ယိုဂျွန်လိုက်ပါလာတာဖြစ်ပါတယ်။ဒ ဒီလိုဖြစ်လာမဲ့အခြေအနေမျိုးကိုဖန်တီးဆောင်ရွက်လိုပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဦးဆောင်ပြီးနိုင်ငံတကာအနေနဲ့မြောက်ကိုရီးယားအစိုးရအပေါ်စီးပွားရေးနဲ့တန်တမာရေးအစွမ်းကုန်ဖိအားပေးဖို့ဆောင်ရွက်မှုတွေတိုးလာချိန်မှာမြောက်ကိုရီးယားဘက်ကတန်တမာရေးကြိုးပမ်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးဖို့အားထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်အစိုးရရဲ့ဖိအားပေးရေးဆောင်ရွက်မှုတွေကိုလည်းထောက်ခံထားတဲ့တောင်ကိုရီးယားသမ္မတအနေနဲ့တော့မြောက်ကိုရီးယားဘက်ကအခုလိုကန့်လန့်လိုက်တာကြောင့်အမေရိကန်အစိုးရနဲ့ဆန့်ကျင်ကွဲလွဲမှုဖြစ်သွားစေနိုင်တယ်လို့အမေရိကန်အစိုးရမှတာဝန်ထမ်းဆောင်ခဲ့ကြသူတွေသုံးသပ်သူတွေကပြောဆိုကြပါတယ်ရှင
်။တောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာကျင်းပနေတဲ့2018ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာတော့အမေရိကန်နိုင်ငံကဆယ်ကျော်သက်အရွယ်အားကစားသမား Red Jarrett ကအမေရိကန်နိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ကိုဒီကနေ့မှစကူပေးခဲ့ပါတယ်မြူသာ Slopestar Snowboard ပြိုင်ပွဲမှာ Colorado ပြည်နယ်ကအသက်18နှစ်အရွယ် Red Jarrett ကအနိုင်ရပြီးတော့ American နိုင်ငံအတွက်ပထမဆုံးရွှေစိတ်ကိုယူပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့တနင်္ဂနွေနေ့မှာ၄တိုင်နှုံးနေပြင်းတာကြောင့်ဒီကနေ့မှာကျင်းပဖို့စီစဉ်ထားတဲ့အမျိုးသားနယ်ရှော့စီပြိုင်ပွဲတချို့ကိုဖျက်ပစ်ခဲ့ရတာရှိတယ်လို့ပျုံချန်းဆောင်းသည့် Olympic ပြိုင်ပွဲတာဝန်ရှိသူတွေကပြောပါတယ်ပျုံချန်းဆောင်းသည့် Olympic ပြိုင်ပွဲကိုတော့ပြီးခဲ့တဲ့တောက်ကြာနေ့ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒါမဲ့ February 25ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကျွန်တော်တို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကိုအစိုးရကမတရားအသိမ်းကနေပယ်ဖျက်ပေးလိုက်ပြီးဒီအဖွဲ့တွေဟာအကြမ်းဖက်အဖွဲ့အစည်းစင်းမှာလဲမပါတော့ဘူးလို့မြန်မာအစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်ဒီနှစ်ဖွဲ့စလုံးဟာ NCA အပြတ်အစာချုပ်မှာဖေဖော်ဝါရီ13ရက်ကျရင်လက်မှတ်ရေးထိုးကြမှာပါလက်ရှိပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပိုပြီးအဆင်ပြေဖို့ဆိုရင်မတရားအသိမ်းကြေညာတဲ့ပုံမှန်တွေကိုပယ်ဖျက်သင့်တယ်လို့မွန်နိုင်ငံရေးလှစ်လာသူတွေကပြောနေပါတယ် VOA သတင်းတော့နိုင်ကွင်းကတင်ပြမှာပ
ါဟုတ်ကဲ့ပါမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကိုအစိုးရကနေမတရားသိမ်းကနေဘယ်ဖြစ်ကြောင်းထုတ်ပြန်ချက်ပေါ်မှာကြိုးဆိုကြောင်းမွန်နိုင်ငံရေးအနီးကစောက်ကြည့်လေ့လာသူနိုင်မင်းမင်းနွယ်ကပြောပါတယ
်။ဒါအကောင့်နဲ့အစီအစဉ်တစ်ခုပဲလုပ်နေမှာပဲ။18တစ်ဆိုတဲ့ဥပဒေကထိမဲ့တဲ့အစိုးရကဒေါ်လာနဲ့ပြည်သူတွေကိုပြတ်ထားနေတဲ့ဥပဒေလေ။ဒီလိုစီအစိုးရဖြစ်လာတဲ့ကြတာဒီကိစ္စတွေကမလိုအပ်တော့ဘူး။လက်မမထိုးရင်မဖယ်ဖျက်သေးဘူးတရားမဝင်ဘူးဆိုတဲ့ဒီကအဲ့လိုခတ်ထားတဲ့ခါကျတော့နိုင်ငံရေးလုပ်တဲ့ခါမှာအဲ့ဒါအဲ့ဒါနဲ့အသာစီးဖြစ်နေတာကကျွန်တော်တို့ကကြာလာပြီးမကြိုက်နေတာအခုဒီလိုမျိုးလက်မှတ်ထိုးပွဲဆက်ကိုတရားတင်းနဲ့ပယ်ဖျက်ပေးလိုက်ဆိုတာကကျူဆူရမယ့်နေသားပါခင်ဗျာ
ပုံမှန်18တက်လို့ခေါ်တဲ့မတရားတင်းဆက်သွယ်မှုဥပဒေဟာငြိမ်းချမ်းရေးခရီးသွဲအဟန့်သားဖြစ်စေတယ်လို့နိုင်မင်းမင်းနယ်ကဆက်ပြောပါတယ်
ကျောက်ကတော့တော်ကြီးမားပါပဲအမှန်မှဆိုရင်ဒီစကနက်တက်ကတပေါ်ရှိဆက်ရှိနေတဲ့တပေါ်ပြိုးတို့ကဆက်ယူဆထားတာကိုအမှန်မှဆိုတာတွေကဖျက်သိမ်းလိုက်ပြီးတော့ရင်ကျွန်တော်တို့ကတွေးကြဆောင်ကြတဲ့ခါကျတော့ဒီနေ့ဒီဝိလိနေပြောတဲ့ဆိုတဲ့ခါကြတော့ပို့ပြီးတော့အစ်တားရကောင်းနေဖက်လာမှာပေါ့မဟုတ်ရင်တော့ဟိုကပြောလိုက်ဒီဟာလောက်လိုက်ဟိုဆက်တွဲလိုက်တာတစ်ဖက်ကပြည့်ယူနေမယ်တတ်တတ်နေမှာဆိုရင်တော့ဒီငင်းချိုင်းကြီးခီလန်းကြောင်းကဆက်ဆက်ပြူပြူနေနေကတည်းကတွားတော့မလွယ်ဘူးပေါ့ဒီစကနက်တိတ်ကြောင
်ဒီထက်ရင်ဝင်ကြီးဌာနအနေနဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံကိုအကြံဖက်သူများမဟုတ်ကြောင်းလည်းဖော်ပြထားပါတယ်မွန်ပြည်သက်ပါတီကိုအကြံဖက်ဖွဲ့စည်းဖြင့်မွန်ပြည်နယ်လှုပ်တော်ကနေမတ်မတ်ထားဘူးလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်
ကျွန်တော်မမြင်ပါဘူးဒီအကျံဖက်ဖွဲ့စည်းဆိုတာစူလူလို့မရဘူးအကျံဖက်ဆိုတာကဒီတရားဥပဒေနဲ့ညီဆွန်းတဲ့လောက်ရက်ဒီနိုင်ငံရဲ့ဟိုကာကွယ်ရေးဥပဒေပုံမှန်တွေဒါညာအဲ့လိုညီဆွန်းလက်မှတ်တာလည်းအကျံဖက်ဖွဲ့စည်းလို့ကျွန်တော်သတ်မှတ်လို့ရမယ်ဒီမှုပြစ်ဆိုတာကဒီ NCA လက်မှတ်ထိုးထုတ်မှဖြစ်တဲ့တော်တော်ကျွန်တော်တရားမဝင်ဖွဲ့စည်းတော့မဟုတ်ပါဘူးလက်ရှိမှာသူတို့ရဲ့ဟိုရောဟိ NCA လက်မှတ်မထိုးရသေးလို့ဖြစ်တဲ့နေရာသူတို့ကသတ်မှတ်ရသတ်မှတ်မှာပေါ့ကျွန်တော်တို့တို့ကလည်းမသတ်မှတ်ပါဘူးလို့ဟုတ်
နိုင်ငံတော်သမ္မတရဲ့အကြံဖက်သက်ပြေးဥပဒေအရအကြံဖက်ဖွဲ့စည်းများမဟုတ်ကြောင်းပြည်ထရေးဝန်ကြီးဌာနကလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားတာပါဖေဖော်ဝါရီလ13ရက်နေ့မှာ NCA လက်မှတ်ရေးသွင်းသောမဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံးတို့ဟာ UNSC ကိုညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေဖြစ်ကြပါတယ်UNSC အနေနဲ့ NCA လက်မှတ်ရေးသွင်းနိုင်ရေးအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့သူနဲ့တွေ့ဆုံညှိနှိုင်းရမှာအဆိုပြုချက်အချက်ရှိချက်နဲ့ဆက်လင်းပြီးသဘောထားကွဲလွဲမှုတွေရှိနေလို့လက်မှတ်မရေးသွင်းနိုင်တဲ့အခြေအနေမှာရှိနေပါတယ် Tabame Momita Party net Lahu Point of Hodon in it. Yamasuya Chigay to Netflix movie, Pyong Lemu Neng and Shila at the ball to New Chessy Chak with Lekambi, and Zilema Jitu Rapchetello, Momita Party, Pirun Jia Tawankan, Nawin Laga Pio Ware.
ကျွန်တော်တို့ဒီလက်ခံလိုက်တဲ့ဆိုတာကဒီအန်ဂျီဟိုလာစာကျုပ်စမပါတဲ့အထက်မှာလည်းပါတယ်ဟာလို့ကြတော့ဒီအချုပ်တော့သဘောတရားတော့ဒီနိုင်ငံကြီးစဉ်းစားထုတ်ရရလာတဲ့အညီအနာဂတ်ပြောင်းသူကိုကောင်းတဲ့ format
ဆိုတဲ့ဟာကြတော့ဒီသူတို့ကလည်းအောက်မှာပဲပြောတော့မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီလက်ခံလိုက်တဲ့သဘောရှိပါတယ်
UWSC ဝပီသွေးစည်းညို့ရွေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းတိုင်းဒါလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့တို့ဟာအစီလမ်းကြောင်းကိုလက်မခံဘဲငင်းချမ်းကြီးလမ်းကြောင်းပုံစံအသစ်နဲ့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုသတင်းနောက်နိုင်ကွင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်မှာအထူးစီစဉ်တရက်ကိုတင်ဆက်ချင်ပါတယ်။ ရှေးမြန်မာမင်းဒီလက်ထက်ကလေးကရွှေတူးလာတဲ့ဝန်သူပင်လယ်ဘူးဒေသမှာလက်ရှိရွှေတူးဖော်နေတဲ့အနေထားကိုသိရအောင်အဲ့ဒီမှာရွှေတူးဖော်နေတဲ့တခုတည်းသောကုမ္ပဏီရဲ့မိုင်းတာဝန်ခံအင်ဂျင်နီယာဦးသင်းနိုင်ဦးကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းပြီးဒီတစ်ပတ်မှာအထူးအစီအစဉ်အပိုင်း၁ဖြစ်တင်ဆက်လိုက်ပါတယ်။
မင်းနေလက်ထက်ကလေးကရွှေစည်ရီခန့်ထားပြီးမင်းနေပြည်ကိုရွှေဆက်ရတဲ့ကောလင်းဝင်းတို့ဒေသမှာရွှေကိုမူလတိုက်ကနေဓာတ်ရိုက်တူးကြတယ်လို့မြစ်ချောင်းတွေတဲကအနေကျရွှေကိုတော့ကျင်းယူကြတာပါဝင်းတို့ပင်လယ်ဘူးမှာမူလရွှေတက်တူတိုက်ကနေဘလို့တူးဖော်နေတယ်ဆိုတာကိုပထမပြောပြပါရစေအဲ့ဒီဒေသမှာလက်ရှိရွှေတူးဖော်နေတဲ့ကုမ္ပဏီကတခုပဲရှိပါတယ်ထာဝရကုမ္ပဏီပါကောလင်းကနေ
အနောက်ဖက်ရှစ်မိုင်အကွာပင်လယ်ဘူးအသွားကာလန်ပေါ်မှာရှိပါတယ်ရွှေတူးပေါ်မှာကုမ္ပဏီတစ်ခုအနေနဲ့သဘာဝဝန်းကျင်ထိန်းသိမ်းဖို့ပါတာဝန်ယူရတယ်လို့မိုင်းတာဝန်ခံအင်ဂျင်နီယာဦးသင်းနိုင်ဦးကပြောပါတယ်ကျွန်တော်တို့ရွှေတူးလာတော့ဒါမေအောက်တူးဖို့ရေးစနစ်ပေါ့မေအောက်တူးဖို့ရေးစနစ်ဆိုတာတော့ပတ်ဝန်းကျင်ပစ္စည်းမှုအနည်းဆုံးထိခိုက်မှုအနည်းဆုံးဖြစ်တဲ့နည်းပေါ့အဲ အချိန်ကြမှာလားအဲ့အကြောတွေကိုကျွန်တော်တို့အကြောအများဆုံးပေါအောင
်ဆရာတူတာတွင်းဘယ်နှတွင်းလောက်ရှိပါလဲ
ကျွန်တော်အခုဆိုရင်၈တွင်းပါ၈
တွင်းဟုတ်ကဲ့ရှင်းတွင်းနေမှာမှာပေါ့နော်ဒီကအခုတူတာဘယ်နှစ်နှစ်လောက်ရှိပါလဲ
တူတာကျွန်တော်တို့စတူတာကတော့2015လောက်မှာပြန်ဝင်ဖြစ်တာပေါ့လေအဲ့တော့မှစတူကျွန်တော်တို့ကတော့တောက်လျှောက်တော့2009လောက်ကနေပြီးတော့တောက်လျှောက်တူလာတာပေါ့လေအဲ့ဒါတော့2009ကနေဟို2012ထိက3နှစ်ကတော့ isolation ဆိုတာစမ်းသပ်ရှာဖွေတာပေါ့လေဟု
တ်ကဲ့
စမ်းသပ်ရှာဖွေတာတစ်ကြိမ်နောက်ပြီးတော့တစ်နှစ်သက်တမ်းနောက်ထပ်3ကြိမ်
ဟုတ်ကဲ
့3ကြိမ်ဆိုတော့6နှစ်ပေါ့လေ
ဟုတ်ကဲ
့6နှစ်ကျွန်တော်တို့တူးပြီးတဲ့အချိန်မှာလုပ်ငန်းတက်တန်းကစာချုပ်တက်တန်းပြည့်တယ
်
စာချုပ်တက်တန်းပြည့်ရဆိုရင်စာချုပ်အစ်စ်ထပ်ချုပ်ရတယ်ဟု
တ်ကဲ
့အဲ့တော့စာချုပ်က4ကြိမ်တက်တန်းတူးပြီးစာချုပ်လုံးဝပြည့်ပြည့်ပြီးတော့နောက်ထပ်အစ်စ်ချုပ်ပြီးတော့တူးရတယ်အခုကကျွန်တော်တို့က4ကြိမ်ပြည့်သွားပြီးတော့နောက်ထပ်စာချုပ်ချုပ်ဖို့အတွက်နားနေရချင
်ဆိုတော့စာချုပ်တွေဒီလိုဇက်တိုက်ချုပ်ခွင့်ရအောင်လို့အတွက်ဒီအစိုးရသတ်မှတ်ထားတဲ့ဥပဒေတွေနီးဥပဒေတွေလိုက်နာရတယ်လို့သိပါတယ်ဒီလိုလိုက်လာတဲ့ကုမ္ပဏီတွေကမှပြန်ပြီးတော့တူးခွင့်ပြုတယ်လို့သိပါတယ်ဆိုတော့အစိုးရကချက်ထားတဲ့ပေါ့နော်ဒီပတ်ဝန်းကျင်မပြည့်ရှိအောင်လို့အတွက်ဒီသာဝရကုမ္ပဏီကဘာတွေလုပ်နေနေလဲကျွန်မသိပြရစီ
ကျွန်တော်တို့စတူးတဲ့ဟာပတ်ဝန်းကျင်ပြည့်စုံမှုအနည်းဆုံးနည်းစနစ်နဲ့တူးတဲ့အတွက်ပတ်ဝန်းကျင်ပြည့်စုံမှုကတော့သိမရှိပါဘူးမရှိပေနဲ့ကျွန်တော်တို့တူးပေါ်နေတဲ့ဒပြိုင်တည်းပဲကျွန်တော်တို့ပတ်ဝန်းကျင်ကိုတစ်ပင်လေးစိုက်ပျိုးတယ်ရှိပြီးသားတစ်ပင်လေးကိုဆက်လက်ပြိုးထောင်တယ်ပြိုးထောင်ပြီးတော့ကျွန်တော်နှစ်အလိုက်ကျွန်တော်တို့ကကျွန်းပင်တွေကိုစိုက်ပျိုးပေးပါတယ်အခုစိုက်ပျိုးပြီးတဲ့ကျွန်းပင်ဆိုရင်ကျွန်းပင်ဟိုဧကကျွန်တော်တို့ဒီထဲမှာဆိုရင်10ဧကကျော်လောက်ရှိပါပြီ12ဧကလောက်ရှိပါပြီကျွန်းပင်တွေရာလည်းအပင်1000နီးပါးလောက်ရှိပါပြီ
ရွှေတက်တူးပေါ်ကြီးမှာအဓိကဘယ်လိုပုံစံနေနဲ့တူးရပါလဲဘယ်နှမျိုးရှိပါလဲအရင်စပြောပေးပါ
ဒီတပ်ဘူးတူးပေါ်ရေးအနေနဲ့တော့ကျွန်တော်တို့ကအန်ဒါဂရ်ဂရ်ဆိုတော့အန်ဒါဂရ်ဂရ်မှာမျိုးကြည့်ပါတယ်ကျွန်တော်တို့ကရှက်ခေါ်တဲ့စိုက်တွင်းနေတူးပြီးတော့အောက်မှာအကျောပါတဲ့အခြေအနေရောက်တဲ့အခြေမှာပါလေဗယ်တွေခွဲပြီးတော့ဟိုဖေ့စ်ဝတ်ပြီးပေါ့လေအဲအဲ့ဒါတွေခွဲပြီးတော့ကျွန်တော်တို့ရွှေထုတ်ယူပါတယ်အဲကျွန်တော်တို့ရှိမှာတော့အဲဟိုရှက်စင်းပြီးတော့ထုတ်တာရှိပါတယ ก็รอเจ้าชวยรู้โหเปลี่ยนยะก่อนเนี่ยเปล่าเนาะเจ้าชวยดูล่ะบ่ดิเจ้าชวยดูတော့หนีเปลี่ยนหนีไปแล้วปีเดียว50
ကျွန်တော်တို့ကတူးပေါ်တဲ့နေရာမှာတဘာဝပတ်ဝန်းကျင်မပြတ်အောင်ဘာတွေလုပ်ထားပါလဲ။ဒီကျွန်တော်တို့ကအနာဂရောင်းမှာလေးပေပတ်လေကျင်းမဲ့အောက်ပဲဆင်းသွားတဲ့အတွက်ဒီဘေးပတ်ဝန်းကျင်နေရာကြီးတွေအပျက်စီးမှုမရှိဘူး။အပေါ်ကမြေကြီးလားအပျက်စီးမှုမရှိဘူး။အောက်ကိုပဲကျွန်တော်တို့ကဆင်းသွားတဲ့အတွက်ထွက်လာတဲ့မြေစာကလည်းနည်းပါတယ်။နောက်ပြီးတော့ထွက်လာတဲ့ကြောက်တွေဆိုတာလည်းကျွန်တော
ပါတယ်နောက်ပြီးမိုင်းတွင်းမှာကျွန်တော်တို့အတွေ့စက်တေးလမ်းကြောင်းလေးတွေမှာလည်းကျွန်တော်တို့ခင်းပါတယ်အဲ့ဒီလောက်ပဲထွက်ပါတယ်အများပြားတော့မထွက်ပါဘူ
းဒီကြောက်တွေတန့်စင်တဲ့အခါမှာဘာနီးတွေသုံးပါလဲဒီရက်မှာ
ဟာဒါကြောက်တွေကိုဒီ crashing ပေါ့ဂျောခရက်ချာနဲ့ခွဲတယ်အကုန်းခရက်ချာနဲ့ခွဲတယ
်အဲ
ခြေခွဲပါတယ်ခြေခွဲပြီးတော့သူ့ရဲ့ဟို size limit ရှော့သွားတာပေါ့လေရှော့သွားပြီးတော့မှနောက်မှကျွန်တော်တို့ဟိုအစင်းစင်းနောက်ဆုံးတော့ဘောမေးကိုရောက်သွားတာပေါ့လေဘောရီမှာရောက်သွားတယ်ဘောမေးမှာရောက်သွားပြီးတော့အရင်တော့ဟိုကျွန်တော်တိမီကလာဆိုရင်တော့ gravity method ခေါ်တဲ့ jig တို့ table တို့ cyclone တို့ပေါ့လေအဲအဲ့ဒါတွေဖြစ်အဲ့ဒါတွေဖြစ်ပြီးရင်တော့နောက်မှကြံတဲ့ဟာကိုကျွန်တော်တို့က flotation cell တွေပေါ်ပါတယ
်ရေပေါ်ပေါ်ပြီးတော
့အမြုပ်ပေါ်တန့်စင်ပေါ့လေအဲ့ဒါအဲ့လိုတန့်စင်ကြတာများပါတယ
်အဲ့ဒါချိတ်ခွဲပြီးတော့မှအမြုပ်ပေါ်တန့်စင်နေမျိုးလောက်တယ်ဟုတ်တယ
်ဟုတ်
တဲ့ကံမှာဘယ်နေရာတွေမှာသဘောပတ်ဝန်းကျင်ထိခိုက်မှုတွေရှိနိုင်လဲ
ဘယ်နေရာဒီမှာတဘာပတ်ဝန်းကျင်ထိခိုက်မှုရှိတယ်လဲဆိုရင်တော့ဒီစွန့်ပြစ်ရေပေါ့လေစွန့်ပြစ်ရေကတေချာကျွန်တော်တို့ဒီလင်းပုံးလောင်ကန်နေနဲ့လောင်ထားနိုင်ရင်တော့ဒီတဘာပတ်ဝန်းကျင်ထိခိုက်မှုဟာမရှိပါဘူးအများအပြားမရှိပါဘူးအဲဒါပေမဲ့အဲ့ဒီလောင်ကန်နေရာတေချာမရှိဘူးဆိုရင်ဒါမှမဟုတ်ရှန်ကြခဲ့မယ်ဆိုရင်တော့ဘေးပတ်ဝန်းကျင်ချောင်းနေမြောင်းနေရောက်သွားရင်တော့ဟိုထိုက်တင်းတော့တော့အင်ဗိုင်းရွန်းမန့်အဲ့ဒီမှာတော့ကျွန်တော်တို့ကသုံးရတဲ့ဟို chemical reagent တွေက56မျိုးလောက်ရှိပါတယ်ကျွန်တော်သိမိတော့လောက်ပေါ့လေအဲ56မျိုးလောက်ရှိတဲ့အတွက်တချို့ဟာတွေကလည်းဘယ်လိုလဲဟိုကြည်ပြည့်လွယ်တဲ့ပျက်စီးလွယ်တဲ့အနေအထားမျိုးမှာမရှိတဲ့အတွက်အဲ့ဒီတိုင်းပဲရှိတဲ့အတွက်ဟိုဒီလေးမျောသွားရင်ပတ်ဝန်းကျင်ထိခိုက်နိုင်တဲ့ဟာမျိုးတွေတော့ဖြစ်တာပေါ့လေဒီလေးအယောင်ပြောင်းသွားတာတို့အပင်တွေနွမ်းသွားတာတို့တော့ဖြစ်ကောင်းဖြစ်နိုင်တယ်လို့ထင်ပါတယ်အမေကျွန်တော်တို့တက်တန်းတယောက်မှာတော့တိတ်မတွေ့ဘူးပေါ့
ဟိုကဥနိုင်ကိုရင်ကတော့အင်ဂျင်နီယာလို့သိရပါတယ်တက်တူတွင်အင်ဂျင်နီယာပေါ့နော်ဆိုတော့ဒီတက်တူတွင်လောကမှာပေါ့နော်အခုမြန်မာနိုင်ငံကဒီတက်တူတွင်နဲ့တူးဖော်နေကြမှာဒီပညာရှင်တွေကိုအသုံးပြုတဲ့အနေအထားကိုဘယ်လိုမြင်ပါလဲ
ပညာရှင်တွေအသုံးပြုဆိုတာကျွန်တော်တို့အခုတူးတဲ့နေရာကျွန်တော်အရသာခေါ်ဖို့ဆိုရင်တော့ကြောက်ရွှေလို့ခေါ်တာပေါ့လေအဲကျွန်တော်တို့ဟိုပါဆိုရင် primary source ကိုတူးတယ်လို့လည်းပြောလို့ရပါတယ်အဲ့လိုတွူးတဲ့နေရာမှာဆိုရင်တော့တက်တန်းကြာကြာတွူးမယ်ဆိုရင်တော့တက်တူတွင်းနဲ့ပတ်သက်တဲ့အင်ဂျင်နီယာပါတာအကောင်းဆုံးပါပဲအဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့အလူဗီယဲလို့ခေါ်တဲ့ဗျုံးရွှေပေါ့လေဒီရေစုပ်ဆက်နဲ့ဗျုံးစုပ်ဆက်နဲ့စုပ်တင်မယ်ကျွန်တော်တို့မျောလောင်းမယ်ဆိုရင်တော့ဟိုအင်ဂျင်နီယာမလိုဘဲနဲ့လုလို့တော့ရပါတယ်ဒါပေမဲ့အင်ဂျင်နီယာအသုံးမပြုတယ်ဆိုရင်တော့အဲ့ဒီကောင်ကပတ်ဝန်းကျင်ပျက်စီးမှုများပြမဲ့အနေသာရှိပါတယ်။ဒါဝင်ကျင်ဖြည့်စည်းမှုလည်းများပါတယ်။နောက်ပြီးတော့ကျွန်တော်တို့ကံနေချောင်းနေမြောင်းနေမြစ်တွေထဲမှာနှုံးအနယ်ပို့ချမှုလည်းများပြလာနိုင်ပါတယ်။အဲ့ဒီအတွက်အင်ဂျင်နီယာပါရင်တော့ပိုကောင်းတာပေါ့။အင်ဂျင်နီယာပါပြီးတော့အဲ့ဒီအတွက် plan ပေါ့လေ၊ design ပေါ့တာပေါ့။ mind design ပေါ့။အဲဒီကျွန်တော်တို့ဒီ open glass design လည်းပေါ်ပါတယ်။ ကျွန်တော်တို့ဒီကအလူရည်ဒီမှာလုပ်တဲ့ဒီဇိုင်းလေးရှိပါတယ်အဲ့ဒါတွေအတိုင်းသွားနိုင်ရင်တော့သွားပါတယ
်ဟုတ်တယ်ပေါ့နော်တတူရင်းလုပ်ငန်းမှာလိုအပ်နေတဲ့အဥ္စာလေးတွေဘယ်လိုဟိုပေါ့နော်အင်ဂျင်နီယာတစ်ယောက်အနေနဲ့ဘယ်လိုမြင်ပါလဲဒီတတူရင်းလုပ်ငန်းအတွက်လိုအပ်နေတဲ့အဥ္စာပေါ့နော်
တတူတွင်တွေလိုအပ်နေတဲ့လုပ်ငန်းတွေကတော့ဒီကျွန်တော်တို့မူဝါဒရေးရာပိုင်းရောလက်တွေ့လှုပ်ဆောင်တဲ့ရေးရာပိုင်းရောကြီးကြပ်တဲ့အပိုင်းတွေမှာရောအင်ဂျင်နီယာအများအပြားနဲ့တက်ကျန်းနဲ့နားလေတဲ့ပုံကူကြီးပါရင်တော့အကောင်းဆုံးပါပဲအဲအဲ့ဒါမှတိုင်းပြည်အတွက်အကျိုးရှိဆုံးအဖြစ်ကြီးထွက်လာတယ
်ဟုတ်ကဲ့ဟောဥပမာလေးနည်းနည်းထားပြီးပြောပြပေးလို့ရ
ဥပမာဆိုရင်တော့ကျွန်တော်တို့ဒီတတူတွင်တစ်ခုသူ့ပေါ်ခွင့်ပြုရဲဆိုရင်အရင်ကတော့ဟိုပါပေါ့ကျွန်တော်တို့ဘယ်လိုလဲဆိုတော့အကြံပြင်းအားဖြင့်ပေါ့မြေပေါ်မြေအောက်တူးနိုင်သည်ဆိုပြီးတော့ပဲသူတို့ကခွင့်ပြုပေးလိုက်တယ်အဲ့တော့နောက်ခွင့်ပြုမဲ့ဟာတွေဆိုရင်မြေအောက်တူးမလားမြေပေါ်တူးမလားမြေအောက်တူးတယ်ဆိုရင်လည်းမြေအောက်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေမြေပေါ်တူးမဲ့ဆိုရင်လည်းမြေပေါ်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေနောက်တော့ပတ်ဝန်းကျင်အတွက်ချီရောက်မဲ့ပေါင်းကျိုးကျိုးကျိုးတွေနောက်တော့ပတ်ဝန်းကျင်လူနေမှုဘဝတွေကိုညှင့်တင်ပေးနိုင်မဲ့နည်းလမ်းတွေအဲ့အဲ့ဓာရီကိုထည့်သွင်းစဉ်းစားပြီးလုပ်ဆောင်ရင်တော့ပိုကောင်းပါတယ်။အဲ
့
တော့အင်ဂျင်နီယာတွေသုံးရင်ပိုကောင်းပါတယ
်။ဟုတ်ကဲ့။ကျွန်မသိတာတော့ဒီဖားကန်မှာဒီ mind design လို့ခေါ်တဲ့ဒီဟိုက plan ပေါ့နော်။ဒီစီမံကိန်းချပြီးတူးတာမျိုးမရှိတဲ့အတွက်ဒီဖားကန် area ကြီးကတော်တော်ပျက်စီးသွားတယ်လို့ကျွန်မအဲ့ဒါမျိုးသိထားပါတယ်။ဆိုတော့ဒီအခုကောင်းနေဝင်းတူဘက်ကရွှေထွက်တဲ့နေရာပါ။တကယ်ရွှေတက်တူတိုက်တယ်လည်းအများကြီးရှိနေတယ်။ဟုတ်ကဲ့။တကယ်ကြီးကြီးမားမားရှိနေတယ်ဆိုတာလည်းအကုန်သိထားပါတယ်ဆိုတော့ဒီနေရာမျိုးမှာပေါ့နော်မပြည့်စုံအောင်ပတ်ဝန်းကျင်မပြည့်စုံအောင်နဲ့နော်ဒီနိုင်ငံအတွက်ပါအကျိုးရှိအောင်နော်ဘာတွေလုပ်တင်နေလဲလည်းပြောပြပေးပ
ါခုပတ်ဝန်းကျင်မပြည့်စုံအောင်သူတို့ဘက်ကတော့တော်တော်လေး EMB တို့ EIA တို့ SIA တို့ HIA တို့ဒါတွေကတော့သူတို့ကစီမံချက်ချပြီးတော့ကုမ္ပဏီကိုလုံဆိုင်ပြီးတော့မှလုံဆောင်နေပါတယ်နောက်ပြီးတော့တစ်ပင်တွေစိုက်ပြူဖို့ဆိုင်ပြူပြီးတစ်ပင်တွေဘလောက်အောင်မြင်ဖို့တစ်ပင်တွေကိုဂရုတစိုက်ရှိဖို့နဲ့ပြိုးကြံတွေတီထောင်ပြီးတော့ပတ်ဝန်းကျင်ကိုစိမ့်လန်းဆိုပြီးအောင်လုပ်ဖို့ရောလမ်းညွန်ချက်တွေရောအခုတော့ပို့နေပါပြီကုမ္ပဏီတော်တော်များများလည်းလိုက်နာလုံဆောင်နေတယ်လို့သိရပါတယ်အဲဘာကန်လုံဟာမျိုးကတော့မိုင်းဒဇိုင်းရှိသလားမရှိသလားတေချာမသိပေနဲ့ကြည့်ရတဲ့ပုံကတော့မိုင်းဒဇိုင်းမရှိလို့ဖြစ်တဲ့အာမျိုးလိုပဲကျွန်တော်ယူဆမိပါတယ
်အခု data မှာပေါ့နော်ဒီ tower ကုမ္ပဏီရဲ့ကျွန်းနေအများကြီးစိုက်ထားတယ်ပြောတယ်ဆိုတော့ဒီကျွန်းဆိုင်ခင်းနေရောအခုလက်ရှိအနေထားမှာဘယ်လိုရှိပါလဲ
ကျွန်းဆိုင်ခင်းနေရတော့ကျွန်တော်တို့ကကျွန်းမင်းရဲ့ပြိုးပင်ကပြိုးပင်ပေါက်က9လောက်တန်ဖိုးရှိရတဲ့အတွက်ကျွန်တော်တို့စနစ်တကျဝေကြီးဆုံးယူမရှိအောင်အပင်စိုက်ပြိုးအောင်မြင်အောင်အတွက်ကျွန်တော်တို့ကစိုက်ကြတဲ့အတေချာဂရုဒဇိုက်ဒီညစနစ်မှန်မှန်နဲ့ဒီကျွန်တော်တို့တစ်တော်ဌာနကတောဟုတ်တောကောင်းနေရဲ့အကူကြီးอยู่ပြီးတော့တို့ရှိရညစနစ်ယူပြီးတော့ကျွန်တော်စနစ်တကျပြုစုပြောထောင်ထားတာဖြစ်တဲ့အတွက်စိုက်ပြီးသမျှအားလုံးဟာကောင်းမှာပ
ါရွှေတူးဖော်ရမှာအခုလိုမူလတိုက်ကအကြောက်ရွှေကိုဝင်းကျင်ပြည့်စုံမှုနဲ့အောင်စူးစမ်းပြီးထုတ်လုပ်နေတယ်ဆိုပေမဲ့ဒေတာရင်းမြေချောင်းတွေတဲကရွှေကိုထုတ်ယူရမှာဝင်းကျင်ထိခိုက်မှုတွေရှိနေသလိုကြောက်ပထိုးရွှေတန့်စင်ဆက်အောင်ရှိရမြောက်ပိုင်းဒေတာမှာလည်းထိခိုက်ပြည့်စုံမှုတွေရှိနေတယ်လို့ဒေတာကန်တွေကပြောပါတယ်
လောကင်မျိုးသက်တင်ဆက်တဲ့မြမရွှေတူးဖော်ရေးအထူးအစီအစဉ်အပိုင်း1ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအပိုင်း1ကိုရှေ့တစ်ပတ်တနင်္ဂနွေမှာနားဆင်ရဖို့ရှိပါတယ်မကြခင်ည9နာရီခွဲကနေ10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့ Valentine Day အထူးအစီအစဉ်နဲ့ပြည်တွင်သတင်းသုံးသပ်ချက်ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ရမှာပါခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနူမီတာ19 kHz 15539လိုင်းနူမီတာ25 kHz 11893နဲ့လိုင်းလိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာကဏ္ဍအစားဗာလင်တိုင်းနေ့အထူးစီစဉ်ကိုတင်ဆက်မှာဖြစ်တယ်လို့ကဘာတလွားထူးခြားဆန်းပြအစီအစဉ်တွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာရခိုင်ပြည်နယ်ပြည်ထောင်နဲ့မြမစီဝါရေးဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားတာပါ။ VOA မှတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့ February 10ရက်နေ့ကနယူးယောက်ခြေဆိုင်ဥပဒေလုံခြုံရေးအဖွဲ့ Hesfair, Ruben Meyer and Rose ဟာမြန်မာနိုင်ငံရန်ကုန်ကသူတို့ရုံးခန်းကိုပိတ်ပြီးထွက်ခွာသွားပါပြီ။လွန်ခဲ့တဲ့9နှစ်2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာလာအခြေစိုက်တဲ့အဲ့ဒီဥပဒေအကြံပေးအဖွဲ့ဟာမြန်မာနိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မြန်ဆန်ဆန်နဲ့များများဆဆဝင်ရောက်လာအောင်လုပ်မယ်ဆိုတဲ့ရည်မှန်းချက်နဲ့အလုပ်လုပ်ခဲ့တာဖြစ်ပါတယ်။ကုလကံမကောင်းအကြောင်းမလှစွာနဲ့ရုံးကပိတ်ထွက်ခွာသွားပြီဖြစ်လို့မြမစီပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ပူပန်စရာတစ်ခုတိုးလာစေခဲ့ပါတယ်။သူတို့အဖွဲ့ကူလို့ရုံးကပိတ်သွားခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ရှင်းနေ Eric Rose ကပြဿနာ၃ရောက်ကိုထောက်ပြခဲ့ပါတယ်။ပထမတစ်ချက်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကြံနေသေးတာဒုတိယတစ်ချက်ကရခိုင်ပြည်နယ်ကပြဿနာတတိယတစ်ချက်ကမြန်မာအစိုးရရဲ့စီးပွားရေးနဲ့ပတ်သက်ပြီးလုပ်ပုံကိုင်ပုံပါအဲ့ဒီ၃ချက်ထဲမှာမှစီးပွားရေးနဲ့မပတ်သက်ပါပဲစီးပွားရေးကိုလာထိခိုက်စေတဲ့အချက်အဖြစ်ရခိုင်ပြည်နယ်ပြဿနာကိုမြင်တွေ့ရမှာဖြစ်ပါတယ်ဒါဟာရခိုင်ပြည်နယ်ကပြဿနာကြောင့်မြန်မာစီးပွားဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဆိုတော့ထင်ရှားတဲ့သက်သေသာရကတစ်ခုလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ကပဋိပက္ခပြဿနာဖြေရှင်းရေးဘလောက်အရေးကြီးနေပြီလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပ
ါ Eric Rose ကရခိုင်ပြည်နယ်မှာရိုက်ခတ်မှုဖြစ်စဉ်ကြီးနှစ်ကြိမ်ဖြစ်ခဲ့တယ်2016အောက်တိုဘာလနဲ့2019အောက်တိုဘာလအဲ့ဒီဖြစ်စဉ်တွေအတွင်းအာဆာအကြမ်းဖက်သမားတွေကိုနှိမ်နင်းနေဆိုတော့မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းမှုကြောင့်တသန်းရဲ့သုံးပုံနှစ်ပုံလောက်ရှိမဲ့လူတွေဒုက္ခသည်ဖြစ်သွားရတယ်ဒီပြဿနာတွေနဲ့ပတ်သက်ပြီးအစိုးရဟာနိုင်ငံတကာကိုအကျိုးသင့်အကြောင်းသင့်ဖြေရှင်းတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်ပြဿနာဟာအခြေခံလူဒန်းစားတွေကိုဘဝရပ်တည်လို့ရအောင်အလုတ်ကိုင်အခွင့်အလမ်းတွေဖန်တီးပေးမဲ့အသေးစားဆက်မှုလုပ်ငန်းတွေနဲ့လူသေးထင်ရှားကုန်သွယ်ရေးလုပ်နေကြတဲ့ကုမ္ပဏီတွေအတွက်ရပ်တည်လို့မရတော့အောင်ကိုနာမည်ဆိုးဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်ဒီထောက်ပြချက်ကိုကြည့်ရင်ရခိုင်ပြည်နယ်ကပြဿနာဆိုတာဟာမြန်မာနိုင်ငံအတွက်နေဆက်ကပြဿနာဘာသာရေးလူမျိုးရေးပြဿနာလူခွင့်ရေးဆိုင်ရာပြဿနာအချုပ်အခြာအာဏာဆိုင်ရာပြဿနာတွေမကမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ပြဿနာတစ်ခုဖြစ်နားလည်ယူလို့ရနေပါပြီရခိုင်ပြဿနာဖြေရှင်းရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်ရေးကြီးလာပြီလဲဆိုတာကိုဒီဥပဒေအကြံပေးကုမ္ပဏီထောက်ပြချက်ကနေသတိပြုမိနိုင်ပါတယ်ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဆိုတာဘာကိုဆူလိုတာပါလဲပထမတစ်ချက်ကတော့လက်ရှိနိုင်ငံတကာကဆွဆွဲနေတဲ့အချက်တွေကိုဖြေရှင်းဖို့ပါအဲ့ဒါကတော့အာဆာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းနေဆိုပြီးမြန်မာတပ်မတော်ဟာအဲ့ဒီဒေသကမွတ်စလင်တိမ်ပေါင်းများစွာရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးပြီးသူတို့ကိုနေဆက်တစ်ဖက်ထွက်ပြေးသွားအောင်လုပ်ခဲ့တယ်ဆိုတာပါပဲနောက်ဆစ်စင်ရေးကာလအတွင်းမွတ်စလင်တွေကိုတပ်ဖြတ်နှိပ်စက်မှုပြုခဲ့တယ်ဆိုတာပါ
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာကိုယ့်ဘာသာကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးခဲ့ပါပြီ။တပ်မတော်အနေနဲ့ဘာအမှားအယွင်းတစ်စုံတစ်ရာမှမလုပ်ခဲ့ဘူးဆိုပြီးအဖြေထုတ်ထားပါတယ်။ဒီကြားထဲအင်းတင်ချေးရွာမှာရွာသား10ယောက်ကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်ဆိုတဲ့ကိစ္စကြီးပေါ်ပေါက်လာပါတယ်။တပ်မတော်ဘက်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအထက်အဆင့်ဆင့်ပါဝင်ပတ်သက်တာမျိုးမရှိပဲသက်ဆိုင်ရာမြေပြင်ကတာဝန်ရှိသူတွေကပဲသူတို့ဖာသာသူတို့ဆုံးဖြတ်လုပ်ကင်တာလို့ဆိုထားပါတယ်။နောက်ပိုင်းထုတ်ပြန်တဲ့ writer ရဲ့သတင်းထဲမှာတော့တပ်မတော်တာဝန်ရှိသူတွေဟာရဲတပ်ဖွဲ့ဝင်တွေတိုင်းသားရွာသားတွေကိုစေခိုင်းပြီးမွတ်စလင်တွေကိုမိရှို့ပစ္စည်းတွေကိုယူလူတွေကိုလည်းအသေးချာတပ်ဖြတ်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။နောက်ထပ်ပေါ်ပေါက်လာပြန်တာကဘူးဒီတော်မြို့နယ်ကူတာပြင်ကျေးရွာသတင်းမှာ အဲ့ဒီရွာပတ်ဝန်းကျင်မှာလူတွေအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာ၅နေရာရှိတဲ့အကြောင်းဒီလူတွေဟာလုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုရောက်တေဆုံးခဲ့တာဖြစ်ပြီးအလောင်းတွေကိုမမှတ်မိအောင်မျက်နှာကိုအက်ဆစ်လောင်းထားတာတနတ်တွေနဲ့ပြစ်ခတ်ဖျက်ဆီးထားတာမျိုးရှိတယ်လို့မျက်မြင်သက်သေတွေနဲ့ဂျိုရုဓာတ်ပုံတွေကိုကိုးကားပြီး AP ကဖော်ပြပြန်ပါတယ်
အေပီကတရင်ကိုဖော်ပြပြီးတာနဲ့အစိုးရဟာအဲ့ဒီနေရာတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလွတ်ပါတယ်။အဖြေကတော့2019ဩဂုတ်လ28ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းချိန်ဂူတာရက်ဆိုတဲ့ရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲအတွက်အကြမ်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုတော့စနစ်တကျမြုပ်နှံတကြိုခဲ့တာရှိကြောင်းဒါပေမဲ့ AP သတင်းဖော်ပြချက်ကတော့မှားရင်းကြောင်းပြန်ရှင်းပါတယ်။ဒီလိုဖြစ်စဉ်တွေပေါ်ထွက်လာလေလေမြန်မာတပ်မတော်ရဲ့ပြန်ဖြေရှင်းချက်ဖြစ်တဲ့ရခိုင်ပြည်နယ်မှာသူတို့ဘာအမှားယွင်းမှမကျူးလွန်ခဲ့ပါဘူးဆိုတဲ့အချက်ကိုနိုင်ငံတကာအသိုင်းအဝိုင်းကတန်တရဖြစ်လေလေပါပဲ။ဒီအတွက်အစိုးရအနေနဲ့ရခိုင်ပြည်နယ်အခြေအနေဖြစ်မှန်တွေနိုင်ငံတကာကိုသိစေချင်တယ်ဆိုရင်အဲ့ဒီဒေသကိုသတင်းသမားတွေသွားခွင့်ပြုဖို့ပါပဲ။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကတည်ရတဲ့စတိုရီတွေမှန်မှန်သွားပြီးစီစစ်ခွင့်ပြုဖို့ပါပဲအဲ့ဒီလိုသတင်းတော့တွေသွားခွင့်ပေးဖို့ဆိုတာအရေးကြီးတဲ့အကြောင်းကိုဖီအာနန်ကော်မရှင်အစည်းအခမ်းစာမှာအကြံပေးထားပြီးဖြစ်တယ်လို့နောက်ထပ်အကြံပေးအဖွဲ့ခေါင်းဆောင်ဆူရာကီရက်စာတီရာထိုင်းကလည်းပြောဆိုထားပြီးပါပြီနောက်ထပ်လက်တွေ့လဲကျအရေးကြီးတာတစ်ချက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးပါလက်ရှိအခြေမြန်မာဘက်ကအစင်သစ်ဖြစ်တဲ့ဆိုပေမဲ့ဒုက္ခသည်တွေတဦးတယောက်မှပြန်ဝင်လာတာမရှိသေးပါဘူးဒီကိစ္စကလည်းစလေဆုံးစနစ်တကျအကောင့်ထဲဖော်ရပါလိမ့်မယ်မွတ်စလင်တွေအနေနဲ့သူတို့အရင်နေသွားဖို့တဲ့ကျေးရွာပဝင်းကျင်မှာပြန်နေခွင့်ရအောင်အကြောက်တရားကင်းကင်းနဲ့လောက်ကန်စားတောင်းနိုင်အောင်ဖန်တီးပေးဖို့လိုပါလိမ့်မယ်
တကယ်တော့ရခိုင်ပြည်နယ်ကပြဿနာနိုင်ငံတကာကအမြင်ရှင်းလာအောင်နိုင်ငံတကာကလက်ခံတဲ့ဖြေရှင်းနည်းဖြစ်အောင်လုပ်ရမှာအဓိကအရေးပါတာကတော့တပ်မတော်ခေါင်းဆောင်တွေနဲ့ရခိုင်နိုင်ငံရေးသမားတွေပဲဖြစ်ပါတယ်။သူတို့ကိုယ်တိုင်ပြဿနာကိုလက်တွေ့ကျကျဖြေရှင်းမယ်ဆိုတဲ့သံတိုက်ထန်ချအစိုးရနဲ့ပူးပေါင်းအကောင်အထည်ဖော်ပါမှရခိုင်ပြည်နယ်ပြဿနာပြေလည်မဲ့လမ်းစတွေ့မှာဖြစ်ပါတယ်။ဒါမှသာပြည်သူတရားလုံးလိုလားတောင်းတနေတဲ့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ရေးလမ်းကိုလည်းအနောက်ရှက်ကင်းကင်းရှောက်လန်းနိုင်မှာဖြစ်ကြောင်းပါ
ရင်းသားဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်တင်ပြပြီးအခုတခါတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့ဗာလင်တိုင်းချစ်သူများနေ့အထူးအစီအစဉ်ကိုနားဆင်နိုင်ပါပြီ
I found a love for me Well darling just dive right in Follow my lead Well I found a girlBeautiful and sweet Well, I never knew you were the someone waiting for me Cause we were just kids when we fell in love Not knowing what it was I will not give you
up အခုလာမယ့် February 14ရက်နေ့က Saint Valentine's Day ဆိုရဲချစ်သူများနေ့ဖြစ်တာမလို့အခုလောက်ဆိုရင်တော့ချစ်ချင်းရဲ့နဲ့လေထဲမှာမှုေ့ပြန်နေလောက်ပြီးထင်ပါရဲ့နော်အဲ့ဒီနေ့ကခရီးရန်အယူဆကစဉ်သက်လာတယ်ဆိုပေမဲ့လည်းချစ်ချင်းမြတ်တာကိုအတိမတ်ပြုဆင်နွှဲတာမလို့ကမ္ဘာနေရာဒေတာအနှံ့ပြားမှာဗဲလန်တိုင်းဒေးချစ်သူများနဲ့ပါဝင်ဆင်နွှဲလာကြပါပြီဒါကြောင့်မို့ကျွန်တော်တို့ view တွေတော်ရဆင်နေလေလေလိုင်းပေါ်ကနေပြီးတော့ချစ်သူများနဲ့ကိုဆင်နွှဲသွားကြမှာပါနော်ဗဲလန်တိုင်းဒေးအမတ်တရားဒေးတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချစ်ရတဲ့သူအတွက်ဆိုပြီးတော့ငယ်ငယ်လေးရဲ့ထာဝရချစ်သူတစ်ချင်လေးဖွင့်ပေးပါလို့တောင်းလာပါတယ်သူ့ကိုအရန်ချစ်ပါတယ်အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ VOE ကအကိုအမတွေ Valentine Day မှာပျော်ရွှင်ပါစေနော်တဲ့ဟုတ်ကဲ့ပါရှင်စုစုတယောက်လည်းချစ်ရတဲ့သူစီကချစ်ချင်းမေတ္တာတရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါတယ်ရှင
်မင်းကငါချစ်တာ Again that don't she go quiet だごめんね用事ペサマga yet the saga to my dream of tenne kwa nga chita nen de yoba has long ga le ma pyo ba bu me hanga kwa twa to ra chi tu nga ye nan
ဗလန်တိုင်းလေးရောက်မလာတယ်လို့မသိရသေးပါဘူး။မနစ်ကတော့အမေရိကန်ဒုတိယသမားမိုက်ပန့်စ်ကသူ့ရဲ့ဇနီးဖြစ်တဲ့ကယ်ရန်အတွေ့ဗလန်တိုင်းဒေးချစ်သူများနဲ့အမတ်တရားပန်းကြီးဝယ်ပေးဖို့သူ့ရုံအောက်ကဈေးဆိုင်မှာဆင်းပြီးတော့ဝယ်နေတဲ့ဓာတ်ပုံကိုသတင်းတောက်တရားအမေရရိုက်ခုပြီးတော့အင်တာနက်ပေါ်တင်ခဲ့လို့အဲ့ဒီဓာတ်ပုံကြောင့်သတင်းတပုတ်ဖြစ်သွားခဲ့ပါတယ်။သူ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မေတော်ဒုသမနာမိုက်ပန့်စ်ကသူ့ရဲ့ဇနီးအတွက်ဒီပန်းကြီးလေးဝယ်တာပါသူတို့ရဲ့34ချိန်မြောက်ဗလန်တိုင်းဒေးအမတ်တရားဖြစ်ပါတယ်လို့ Twitter လူမှုကွန်ရက်ပေါ်မှာရေးသွားပါတယ်။ဗလန်တိုင်းဒေးအမတ်တရားဒေးတောင်းလာတဲ့သူနောက်တစ်ယောက်ကတော့ရန်ကုန်တိုင်းအလုံမျိုးနယ်ကကိုနိုင်အောင်ကတောင်းဆိုတာပါ။ခရင်ပြည်နယ်ကြုံတိုးမြို့မှာနေတဲ့နှင်းသစင်ဦးခေါ်တန်တန်ဦးအတွက်ချစ်သူတက်တန်း၃နှစ်ပြည့်အတွက်ချစ်သူများနေမှာမေတ္တာတည်းလက်ဆောင်တောင်းပါတယ်။ဒီအစီအစဉ်လေးလုပ်ပေးလို့လည်းအရန်ကိုကျေးဇူးတင်ပါတယ်။ရင်ခုန်စွာနဲ့ပဲမျှော်လင့်နေပါမယ်ဆိုပြီးစာရေးလာပါတယ်ရှင်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့ကနမ်းမေပိုင်ဖြိုးတော်တော်ချစ်ရတဲ့အောင်ကချစ်သူများနေအမတ်တရမေတ္တာတည်းလက်ဆောင်တောင်းပါတယ်။နမ်းမေပိုင်ဖြိုးနားဆင်ဖို့မျက်နှိုးချင်းမိုးတင်ဆိုတဲ့သချင်းလေးဖွင့်ပေးပါလို့သူကတောင်းလာပါတယ်။စာရေးလာတဲ့ဒေါ်ရရှင်တယောက်ဖြစ်တဲ့တူတူလူမန်းကတော့ Valentine's Day ချစ်သူများနေ့မှာစစ်မှန်တဲ့ချစ်ချင်းနေနဲ့ခံစားဖို့ကြိုးနိုင်ပါစေလို့ဆုတောင်းပေးလာပါတယ်။လှကျယ်ဆိုတဲ့သူကတော့ချစ်သူများနေ့ကိုဘယ်ကနေဘလို့ဆင်းသက်လာတယ်ဆိုတာလေ့လာကြည့်ကြပါ။ကိုယ့်ရဲ့ချစ်သူကိုတန်ဖိုးထားတတ်ကြပါစေတဲ့။ဒေါ်ရရှင် L Concern ကလည်းအားလုံးကိုနှုတ်ဆက်လာပါတယ်။ Happy Valentine's Day ပါတဲ့။ Juice of Brand ကတော့ Ed Sheeran ရဲ့ Perfect ဆိုတဲ့အချစ်တစ်ချက်လေးလွှင့်ပေးဖို့ပြောလာပါတယ်ရှင်။တော်ဝဲမျိုးကညီမလေးမျက်နှိုးအတွက်ပါဆိုပြီးတောင်းဆိုလာသူကတော့ကောင်းမြတ်ဖြစ်ပြီးတော့သူကတော့အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူဆိုတဲ့တခြင်းလေးထောက်လွှင့်ပေးပါတယ် VOA အကိုမတွေကိုလည်းကျေးဇူးတင်ပါတယ်ထာဝရပျော်ရွှင်ပါစေ VOA လည်းထာဝရတည်တတ်နိုင်ပါစေဆိုပြီးတော့လည်းဆုတောင်းပေးလာပါတယ်ရှင်ညီမလေးမျက်နှိုးအတွက်အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူတခြင်းလေးထောက်လွှင့်ပေးလိုက်ပါရနော
်ပျော်စရာကတော့ဝေမြသူပူပင်စရာဆုံးမျိုးသိပ်သူကိုယ့်ချစ်သူပြုံးမပြတ်ဘူးပေးစားရဲ့သူကိုယုံကြည်ရာကိုသူဖေးကူညွန်ညွန်သာရင်မရှိသူနူးညံ့တဲ့သန့်စင်တဲ့နှလုံးသားရှိသူဟန်ဆောင်ခြင်းသာသူရကြတဲ့မင်းအချစ်ကိုပိုင်ခဲ့သူကိုဝတ်တကယ်ကိုကံကောင်းတဲ့လူပဲချစ်သူကိုချစ်ရတဲ့သူကိုမိုက်သမျှဆိုတဲ့ငိုခံယူရဲ့သူအမောင်းမရှိသူအပြောင်းမပြတ်ဘူးအေးချမ်းချမ်းနဲ့လောက်ပါလေတော့သူကိုရဲ့ချစ်သူကိုချစ်သူ
ဖေဖော်ဝါရီလ14ရက်နေ့ Valentine's Day တော့ အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးမီရှယ်တို့က Valentine's Day ချစ်သူများနဲ့အမှတ်တရ Twitter လူမှုကွန်ရက်ပေါ်ကနေအမှတ်တရစကားလေးတွေဖလှယ်ခဲ့ကြပါတယ်သူတို့မနစ်ကအိမ်တော်တက်28နှစ်ရှိသွားပြီမလဲတူးပေါ်မှာတူးမြတ်တာမပြတ်တဲ့အကြောင်းအပြန်အလှန်ရေးသားပြောဆိုခဲ့ကြပါတယ်ဒါနဲ့ချစ်သူများနဲ့တချင်းတောင်းလာတဲ့နောက်ထပ်သောရရှင်တယောက်ကချစ်သူများနေတွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့တောင်ကုန်မြို့မှာနေတဲ့မတ်သဲစုအောင်ကိုကျွန်တော်ထပ်ဆိုင်မယ်ဂတိပေးပါတယ်လို့ပြောလာပါတယ်ဖြိုးကြီးနဲ့ရှင်ဖုံတည်ဆူထားတဲ့ကပ္ပအပြင်ဘက်ဆိုတဲ့တချင်းလေးထုံလွင့်ပေးပါတယ်ဟိုးရင်တွေကနားထောင်ခဲ့ရတဲ့အချစ်တချင်းဟောင်းလေးအချစ်တချင်းကောင်းလေးဖြစ်ပါတယ်နော်အခုဖြိုးကြီးနဲ့ရှင်ဖုံးပြန်တည်ဆူထားတဲ့ကဘာအပြင်ပဲဆိုတဲ့တချင်းလေးကိုနားဆင်ကြည့်ကြပါစို
့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့့
ဆုံးရတဲ့ကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်တက်ပြီးတော့ဆင်းရဲတာမဟုတ်ပါဘူးနော်။ကမ္ဘာတော်ဝန်ကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနေရအနောက်တိုင်းယဉ်ကျေးမှုခရီးရန်အယူဆဖြစ်တယ်ဆိုပြီးတော့ပြည်ပကန့်တက်မှုတွေရှိတာပါ။ပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီလ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနေ့ကအချင်းစာရိတ္တကိုပြက်ပြားစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပြည်ပင်ဖို့အဆုံးဖြတ်ချက်ချထားပါတယ်။အင်ဒိုနီးရှားနဲ့အာရာဗျနိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပြည်ပင်ထားပါတယ်။ချင်းမြင်တဲ့စမီးဒေတာကချေရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်း Royal ဆိုပြီးတော့တင်းတောင်းလာတဲ့သောရဆင်ကတော့ဖေဖော်ဝါရီလ14ရက်နေ့ချစ်သူများနေ့အမှတ်တရဖြစ်နေဇော်ပိုင်တဲ့မေခလာစုံရဲတည်ဆူထားတဲ့အဲ့ဒီလောက်တောင်ချေရသည်ဆိုတဲ့တခြင်းလေးလွှင့်ပေးပါ VOE တဲ့မိခလာရဲ့တခြင်းဟောင်းလေးကိုဇော်ပိုင်းနဲ့ပြန်တွဲပြီးတော့တည်ဆူထားတဲ့အဲ့ဒီလောက်တောင်ချေရသည်ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ရအောင်ပါနော
်
ကြည့်နားကပါဆိုပြတောင်းလာတယ်မာရီယာအလမ်ကတော့ချီးရတဲ့သူတွေအားလုံးအတွက် Valentine's Day ချစ်သူများနေ့အမှတ်တရမေတ္တာတည်လက်ဆောင်ပါလာပါတယ်ကျွန်တော်ချစ်သူကောင်မလေးအတွက်သချင်းတောင်းခြင်းလို့ပါရွှေထူးရဲ့အချစ်စစ်ဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါကျွန်တော်ချစ်သူမလေးကဘိမ့်မြို့ကပါသူ့ရဲ့နာမည်ကိုခိုင်းလို့ပဲခေါ်ပါတယ်ဗျာတဲ့သူ့ကိုအရန်တတိယပြီးတော့အရန်လွမ်းနေပါတယ်မပြောင်းလဲတဲ့အချစ်တွေနဲ့ချစ်နေလေပါဆိုတာသူသိစေချင်ပါတယ်ကျွန်တော်နာမည်ငိမ့်အောင်ပါပလဲမျိုးကပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးအတွက်ရွှေထူးရဲ့အချစ်စစ်ဆိုတဲ့တခြင်းလေးတောင်းဆိုလာပါတယ
်ကျွန်တော်ဆိုမှငါနဲ့မင်းမိုင်းတွေရထောင်ချီဝေလုံးနေတော့လေမထူးစံဘူးချစ်စစ်မင်း
အမေရိကန်ပြည်သူမှအမတ်တရနှုတ်ဆက်ကပြထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card ကုမ္ပဏီကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီးတော့ Valentine's Day ကပ်ပြားတွေထုတ်ခဲ့တာဖြစ်ပါတယ်။မနစ်က2018ခုနှစ်တုန်းကဆိုရင်တော့ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝဲရန်နာအပါအဝင်ဒီကပ်ပြားတွေပန်းကြီးတွေအတွက်သုံးဆွဲတဲ့ငွေကလက်ဝဲရန်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ14,300ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာ12,000နောက်ပြီးတော့ကပ်ပြားတွေဝယ်ယူမှုပတ်စံကဒေါ်လာ10,000ရှိပါတယ်လို့ American လက်လီအယောင်းဝယ်တမက်ခါကအစီရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစီးရင်စရာကိန်းကနေအရာစီးပွားရေးကိုလည်းအထောက်အကူပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ delay ထုံးစံပဲဖြစ်ပါစေရွာကြီးတူရွာလူမျိုးဆက်ဆက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေခြင်းမလို့ Valentine's Day ချစ်သူများနေ့ကိုကြိုဆိုကြရအောင်ပါနော်အားလုံးအတွက်ချစ်ချင်းရဲ့နဲ့ပြင်ပြကြပါစေရှင်
ဘေးဒနာကျော်ရဲ့ Valentine နေ့အထူးအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်မှာပစိန်နဲ့ပြစ်ပေါက်စိတ်အဖမ်းဖြေနည်းနဲ့ထူးဆန်းတဲ့ကျေးလက်အိုလံပစ်တွေအကြောင်းကိုကိုငိမ့်ညံ့ကစူးစီးပြီးမိုက်ဤတန့်စင်နဲ့အတူတင်ဆက်ထားပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းကပန်ဂျပ်ပြည်နယ်မှာကြီးလက်အိုလံပစ်ပွဲလို့ခေါ်ဆိုရမယ့်အားကစားမျိုးစုံပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့ပတ်တုန်းကကျင်းပခဲ့ပါတယ်။1933ခုနှစ်ကလေးကစတင်ကျင်းပခဲ့ပြီးတော့ကီလာရေပွားမှာကျင်းပတဲ့ပွဲမှာအမျိုးအစားပေါင်း50လောက်ပါဝင်ပြီးတော့ထူးထူးဆန်းဆန်းတွေလည်းပါဝင်ပါတယ်။စင်အပြေးပြိုင်ပွဲ၊လေဟုန်စီးပြိုင်ပွဲနဲ့စိုက်ကဲကျွန်းပါအလှစီးပြိုင်ပွဲတွေပါဝင်တယ်လို့မော်တော်ဆိုင်ကယ်ကိုကျိုးနဲ့ချီသွားနဲ့ကိုက်ဆွဲပြတာနောက်ပြီးတော့60ကီလိုလောက်လေးတဲ့ထုံနှုံးကိုပါဇက်နဲ့ကြိုက်ချီမပြတာလို့ခွန်အားအစွမ်းပြတဲ့ပွဲတွေလည်းပါဝင်ပါတယ်။နောက်ပြီးတော့ရိုးရာမြင်းစီပြိုင်ပွဲလည်းပါဝင်ပါတယ်။တရားရုံးချုပ်ကနွားလဲပြိုင်ပွဲကန့်သတ်ပြီးတဲ့နောက်မှာတော့နွားလဲအစားမြင်းစီပြိုင်ပွဲကိုကျင်းပတာပါ။ပြိုင်ပွဲကို3ရက်ကြာကျင်းပတာဖြစ်ပြီးတော့ယဉ်ကျေးမှုဒလိထုံးစံကိုထိန်းသိမ်းတဲ့အနေနဲ့ပြုလုပ်ကြတာပါ။အခုလိုစူဝေးကြတဲ့ပွဲမှာရိုးရာအကတချင်းတွေကိုလည်းတည်ဆူဖြော်ပြကြပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာကနေဒါရိုးရာထုံးစံတစ်ခုဖြစ်တဲ့ပစိန်ပြစ်လေးကျင့်လို့ရတဲ့နေရာတစ်ခုကိုဖွင့်လှစ်လိုက်ပါပြီ။အဲ့ဒီနေရာကို Back X Throwing Club လို့နာမည်ပေးထားပြီးတော့နိုင်ငံရေး၊စီးပွားရေးနဲ့လူမှုရေးကိစ္စတွေမှာစိတ်ဖိစီးမှုများနေတဲ့သူတွေအတွက်ဖောက်ခွဲဖို့နေရာတစ်ခုအဖြစ်လဲရေးပန်းစားလာပါတယ်။2014ခုနှစ်ကနေဒါနိုင်ငံမှာစတင်ခဲ့တဲ့ဒီစီးပွားရေးလုပ်ငန်းဟာမြောက်အမေရိကတိုက်မှာတော့အခုအချိန်မှာ16နေရာအထိဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။လာရောက်သူတွေအနေနဲ့ဝစ်စုံတွေအမျိုးမျိုးဝစ်ဆင်လာနိုင်သလိုပစိန်ပြစ်ပြိုင်ပွဲမျိုးတွေလည်းရှိပါတယ်။လာကစားတဲ့သူတွေအကြားမိန်းမနဲ့ယောက်ျားပြစ်မှတ်ကိုထိမှန်အောင်ပြစ်နိုင်တဲ့စွမ်းရည်ကတော့အလုံးအတူတူနီးပါးပါပဲ။အဲ့ဒီပစိန်ပြစ်တဲ့နေရာမှာဒေသခံတွေကိုယ်တိုင်ချက်လုပ်ထားတဲ့ဘီယာအမျိုးမျိုးကိုလည်းညှိစမ်းကြည့်နိုင်ပါတယ်ခင်ဗျာ။
ဒီနိုင်ငံမှာခီးတဲ့တင်ဆောင်နိုင်တဲ့ Ehang မိုးပြန် drone ယာဉ်တစ်မျိုးစမ်းသပ်တဲ့ဗီဒီယိုကိုပြသလိုက်ပါတယ်။ Ehang 184ခီးတဲ့တင် drone ယာဉ်ဟာလျှက်စစ်ဘက်ထရီနဲ့မောင်းနေရတာဖြစ်ပါတယ်။တယောက်စီးဒီမိုးပြန် drone ယာဉ်ဟာ100 kg အထိတင်ဆောင်နိုင်ပြီးတော့ပလေရီမျက်နှာပြင်အထက်မှာ23မိနစ်ကြာတနာရီကို kilometer 100နှုန်းနဲ့မောင်းနေနိုင်ပါတယ်။အခုလိုယာဉ်ကို2016ခုနှစ်ကတည်းကစတင်စမ်းသပ်ခဲ့တာဖြစ်ပါတယ်။အခုချိန်မှာတော့ဒီရင်ကိုအချိန်တစ်ထောင်ကျော်ခီးသည်တွေနဲ့ကောခီးသည်တွေမပါဘဲနဲ့ကောစမ်းသပ်ပြီးပါပြီ။ဒီနှစ်အတွင်းဒီဒရုန်းရင်ကိုရေးကွက်တဲ့အသုံးပြုနိုင်မယ်လို့လည်းမျှော်လင့်ထားကြပါရစေ။ဒီရင်ဟာဒေါ်လာ2,000ကနေ3,000ထိကျသင့်မှာပါ။မိနစ်တုံးကတော့ Ehang ကုမ္ပဏီဟာဒူဘိုင်းမြို့အတွက်လူလိုက်ပါစီးနေနိုင်ပြီးတော့အလိုလျောက်ပြန်တန်းနိုင်တဲ့ဒရုန်းတက္ကစီယာဉ်တွေထုတ်လုပ်မယ်လို့ကြေညာထားခဲ့ပါရစေရှင်။
ကမ္ဘာလွှာထူးခြားဆန်းပြသတင်းများအစီအစဉ်ပဲဖြစ်ပါရယ်ခင်ဗျာ။လာမယ့်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ။
ဒါကရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါရယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စကိုချဉ်းကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားသင့်သလား။ဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလား။ဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့စောင့်ရနိုင်မဲ့နီလန်ရောဖြစ်နိုင်ပါသလား။လာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါရယ်။ပါဝင်ဆွေးနွေးမြင်းမြန်လူတွေတို့ရရှိနေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bambis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တို့ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
လာမယ့်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းကြိုတင်ပေးပို့ကြပါအောင်ခင်ဗျာ။မကြာခင်မှာသတင်းအစီအစဉ်တွေကိုပြန်လည်နားဆင်ရပါပါ။ခုတော့ဂျန်နေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ဗျာ။
အာဖဂန်နစ္စတန်မြို့သားထောက်လန်းရေးအေဂျင်စီဝန်ထမ်း၄ဦးကလုပ်ဖို့ကိန်းဘက်၁၆ဦးကိုတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်မှာတောင်ပိုင်းဟယ်လ်မန်ပြည်နယ်တွင်းကတာလီဘန်သဘုံနေနဲ့ပူးပေါင်းမှုထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဂီရစ်မြို့နယ်တွင်းကအာဖဂန်ဗဟိုထောက်လန်းရေးဌာန NDS နဲ့တွဲရဲအဆောက်အအုံမှာညအချိန်မတော်အတွင်းလူရဲတိုက်ခိုက်မှုဖြစ်ခဲ့တာလို့လုံခြုံရေးသတင်းရှင်မြစ်က VOA ကိုဒီကနေ့တင်းင်းကနေနေမှာပြောပါရယ်။ရုရှားနိုင်ငံမော်စကိုမြို့တော်အနီးမှာလူ82ဦးလိုက်ပါလာတဲ့ခီးသည်တွေလေရင်ပြက်ကျခဲ့တယ်လို့ရုရှားနိုင်ငံပိုင်းမီဒီယာကဒီကနေ့ထုတ်ပြန်ပါတယ်။အသက်ရှင်နိုင်ဖို့အခွင့်အလမ်းတော့မရှိဘူးလို့အရေးပေါ်ဌာနကိုကိုးကားပြီး Interfax သတင်းအေဂျင်စီကဖော်ပြတာပါ။တက်တန်း9နှစ်ရှိပြီဖြစ်တဲ့လေရင်ကဒူမိုဒီဒူဘိုကနေပြန်တမ်းပြီးမိနစ်ပိုင်းအကြာရေဒါကနေပျောက်သွားခဲ့တာလို့လေရင်ပြန်တမ်းမှုကိုခြေရခံတဲ့ Flight Radar 24ကဖော်ပြထားပါတယ်။အစ္စရေးနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်ကြောင်းနောက်အီရန်ထောက်ပံ့ထားတဲ့ဆီးရီးယားအစိုးရတပ်တွေဆီးရီးယားတောင်ပိုင်းပြည်သူစစ်တွေရဲ့ရန်ကိုအစ္စရေးအနေနဲ့ခုခံကာကွယ်ပိုင်ခွင့်ကိုလည်းအမေရိကန်ကထောက်ခံထားတယ်လို့သမ္မတအင်ဂျီရောပြန်ကြားရေးအရာရှိကဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။အစ္စရေးကဆီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်နဲ့ဆီးရီးယားပြစ်မှတ်ဒါဇင်ပေါင်းများစွာကိုစနေနေ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမ်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာတော့ White Dot စောင်းညဖြစ်ပါတယ်။ VOA American တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00တိုင်းလွန်မီတာ1925-32တို့ကနေအတန်လွှင့်ခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သောရရှင်နဲ့အားလုံးအန်ဒီရဲ့ကင်းဝေးပြီးတော့ပျော်ရွှင်ပွဲအချိန်တွေကိုပိုင်ဆိုင်နိုင်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.